ာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအမျိုးသမီးတရားသူကြီးနှစ်ဦးတနက်နေ့ပြစ်ဒဏ်ခံခဲ့ရတယ်လို့အာဖဂန်အရာရှိတွေကတင်းငွေနီနီကပြောကြားခဲ့ပါတယ်။သူတို့နှစ်ဦးလုံးဟာအာဖဂန်နစ္စတန်နိုင်ငံတရားရုံးချုပ်ကတရားသူကြီးတွေဖြစ်ပြီးမကြသေးခင်လတွေအတွင်းပြစ်မှတ်ထားလုပ်ကြံတပ်ဖြတ်ခံရသူတွေနဲ့နောက်ဆုံးအသက်ခံရသူတွေဖြစ်ပါတယ်။အမျိုးသမီးတရားသူကြီးတွေဟာနက်နက်ပိုင်းအလုတ်ကိုအလားလမ်းမှာအမည်မသိတိုက်ခိုက်သူတွေကသူတို့စီးလာတဲ့မော်တော်ယာဉ်ကိုတနက်တွေနဲ့ပြစ်ခတ်ခဲ့ကြတယ်လို့တရားရုံးပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါအပြင်တတိယအမျိုးသမီးတရားသူကြီးနဲ့ရင်မောင်းဖြစ်သူလဲတနက်တရားတွေရရှိခဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းမြို့တော်ရဲတပ်ဖွဲ့ကအတည်ပြုပြောကြားခဲ့ပါတယ်။အခုလိုလှုပ်ကြံတပ်ဖြတ်မှုနဲ့ပတ်သက်လို့တာဝန်ရှိကြောင်းဘဲအဖွဲ့အစည်းကမှထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။တာလီဘန်လက်နက်ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီတပ်ဖြတ်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။လက်ရှိအာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတရားသူကြီး250လောက်ရှိပြီးအစိုးရရှိနေဖြင့်ထမ်းဆောင်နေတဲ့အမျိုးသမီးအရေအတွက်400နီးပါးလောက်ရှိတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။အခုလိုအမျိုးသမီးတရားသူကြီးတွေလုတ်ကြံတပ်ဖြတ်ခံရတဲ့လုပ်ရက်ကိုအာဖဂန်နစ္စတန်သမ္မတအက်ရှရက်ဖ်ဂါနီကပြစ်တင်ရှုံချခဲ့ပြီးပြစ်မှတ်ထားတိုက်ခိုက်မှုတွေရဲ့နောက်ွယ်မှာတာလီဘန်တွေရှိနေတယ်လို့လည်းသမ္မတကထပ်မံဆွဆွဲပြောကြားခဲ့ပါတယ်။တာလီမန်တပုံတွေအနေနဲ့အပြစ်ခတ်ရစဲရေးကြီးညာဖို့သမ္မတကထပ်မံတောင်းဆိုလိုက်ချိန်မှာပဲအကြမ်းဖက်မှုနဲ့အကြမ်းဖက်ဝါဒဟာပြည်ထနာတွေကိုဖြည့်ရှင်းတဲ့နီလမ်မဟုတ်ဘူးလို့လည်းသူကအလေးအနက်ပြောကြားခဲ့ပါတယ်ရှင်။